အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်လွှင့်နေပါတယ်။အခုတော့ Don't Call Me Glass ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့သဘောထားအမြင်တွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ American ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုကြီးဟာဥရောပနိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်လာခဲ့ပါတယ်။ Glass ဆိုတဲ့အသုံးအနှုန်းမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့ Indian လူငယ်တွေကနေ Don't Call Me Glass ဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOA ကိုပြောပါတယ
်ဒီဟိုအမေရိကန်တနိုင်ငံလုံးမှာပေါ့လေဒါလှုပ်ရှားမှုတွေဖြစ်လာအဲ့ဒီ effect ကမြန်မာနိုင်ငံပေါ်တက်ရောက်လာတယ်လို့ဟိုဟာယူဆလို့ရတယ်အဲ့ဒီပြဿနာဖြစ်လာပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာအချို့သောလူငယ်တွေကဒီမြန်မာနိုင်ငံမှာအလုံးတုံးနေကြတဲ့ဒီအိန္ဒိယနေပေါ့နော်အိန္ဒိယနေကိုခေါ်တုံးဆွဲတဲ့ဒီကလားဆိုတဲ့စကားလုံးက reason ဖြစ်တယ်ပေါ့ဒါလူမျိုးရေးကခွဲခြားတဲ့စကားလုံးဖြစ်တယ်နဲ့ခွဲခြားတဲ့စကားလုံးမဟုတ်ဘူးဆိုတဲ့စကားအိုင်းနေကြတယ်မှာကျွန်တော်တို့အခြေတည်စကားတွေပြောလာကြတယ်ပြောလာကြတယ်အထူးသဖြင့်ဟိုလူမျိုးရေးခွဲခြားဆက်ဆံနေတဲ့သူယူဆရတဲ့သူတွေကဒါအိန္ဒိယလူငယ်တွေပေါ့နော်ဒီအများစုပေါ့အဲ့တော့ကတော့အချို့သောလူငယ်တွေလည်းရှိလို့ပဲပေါ့အချို့သောအိန္ဒိယမဟုတ်သောလူငယ်တွေလည်းရှိလို့ပဲသူတို့ကထားဖို့လူမျိုးရေးခွဲခြားဆက်ဆံတာဟုတ်ပါတယ်သူဟိုလက်ခံထားတဲ့တွေ့လာကြတယ်ပေါ့လေတွေ့လာကြတယ်ဆိုတော့ဒါအဲ့ဒီလိုဖြစ်လာရင်နောက်ပိုင်းမှာကျွန်တော်တို့တော့ဒီလူမျိုးရေးခွဲခြားဒါကလူမျိုးရေးခွဲခြားဆက်ဆံမှုလို့တတ်မှတ်တဲ့ဟိုလူတွေဘလားလောက်ရှိလဲပေါ့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဒီစကလုံးကိုနမခံပါအောင်ဆိုတဲ့သူတွေပေါ့နော်နမခံပါအောင်ဆိုတဲ့သူတွေဒါသူ့ပြီးတော့ကျွန်တော်တို့ဒီကမ်ပိန်းလေးကိုစပြီးတော့လုပ်ကြမယ်ဆိုပြီးလုပ်ဖြစ်သွားတာဖြစ်
ကလားလို့မခေါ်ပါနဲ့ဆိုတော့လှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်ကတော့အရင်ကအိန္ဒိယတိုက်ငယ်ကလာတဲ့သူတွေကိုကလားလို့ခေါ်ခဲ့ရဆိုတဲ့တမိုင်းကြောင်းရှိခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့ကလားဆိုတဲ့အသုံးအနှုန်းမှာနှိမ့်ချခွဲခြားပုတ်ခတ်ပြောဆိုတဲ့အဓိပ္ပာယ်တွေရှိလာတဲ့အတွက်မသုံးဖို့ဖြစ်တယ်လို့မြင်ကြောင်းလူခွင့်ရေးကျန်းကျင်သူဒေါက်တာခင်စောဝင်းက VOE ကိုပြောပါတယ
်နီဂရိုတွေကိုနီဂါလို့ခေါ်တယ်အဲ့နီဂါနေပြီးတော့နီဂရိုဖြစ်လာတယ်နော် Black American ဖြစ်လာတယ် African Americans ဖြစ်လာတယ်နော်ဆိုတော့တဘောကဒီလူတို့ရဲ့ခရီးကရှင်လူတို့ရဲ့အလိုဆန္ဒကိုကွာပြညာပေးရတာပေါ့ဟာနော်ဆိုတော့မြန်မာပြည်မှာလည်းတွေ့ခင်ကတော့လည်းဟိုတယောက်ကလားကလားခေါ်ကြတယ်ပဲပေါ့လေသို့တော်ဒီဘက်ခေတ်ကြတဲ့ခါကျတော့အရင်ဆက်စစ်ဖြစ်လာတယ်အထူးသဖြင့်2010နောက်ပိုင်းမှာဒီဟိုလူမျိုးရေးပဋိပက္ခဖြစ်လာတဲ့ခါကျတော့ဒီလူတွေကိုဘလို့ခေါ်ကြတာလဲရိုဟင်ဂျာဘင်္ဂါလီနော်ဒီကလားတိုင်းတဘာသာဘာညာဖြစ်လာတဲ့ခါကျတော့ဟုတ်နဲ့စဉ်းစားရမယ်။ဆိုတော့ဟိုခက်ကလည်းအရင်ကလည်းမဟုတ်တော့ဘူးလေ။အနာရှင်အမခက်အမနေခဲ့တာမဟုတ်ဘူး။ဟိုဒီမိုကရေစီဆိုတဲ့အခါကျတော့လူများစုလူနည်းစုရှိရဆိုပေမဲ့လူနည်းစုရဲ့စံသားလေးကိုလည်းကိုယ်လည်းရောရမယ်။ကိုရီးယားဆာကအလင်းစလိုပေါ့ကွာနော်။ခက်မြန်မြန်ကြီးကြပြောင်းလဲမလို့လုံးဝဒါကွာမထင်မှတ်ထားပါဘူး။လက်မခံထားပါဘူး။သို့တော့တစ်ဆင့်ပြစ်ဆင့်သွားမှာပဲ။တနည်းအားမှာတော့ဒါဆာမှာပဲ။ဒါမလို့လို့ရှင်လို့ရှင်တယ်သူကလူကြီးကဒါကိုလိလိရှုနေမှာပဲ
အလားတူလူခွင့်ရေးလှုပ်ရှားတက်ကြွသူမတင်စာရွှင်လဲ့ရည်ရဲ့အမြင်ကတော့
ကျမတို့ကအဲ့လိုမျိုးအခေါ်ခံရတဲ့အတိုင်းဝိုင်းတွေအတန်ကိုနားထောင်မယ်ဆိုရင်များသောအားဖြင့်ကသူတို့အခေါ်ခံလိုက်ရတဲ့အချိန်မှာသူတို့နှိမ်တယ်လို့မျိုးခွဲခြားတယ်လို့မျိုးဖိနှိပ်ထားတယ်လို့မျိုးခံစားရတယ်ဆိုတော့ခံစားချက်တွေကိုအများကြီးပြန်နားထောင်ရတယ်အဲဆိုတဲ့အခါမှာဒါအပြင်ဒီလိုမျိုးအဲခေါ်ဆိုမှုတွေဟာဆိုအခုဆိုရင်ကျမတို့ယဉ်ကျေးမှုမှာနေစဉ်ပေါ်ရမှာပြက်နှက်လာတယ်ဥမာအဲကလားဆိုတဲ့စကားလုံးဒီကလထိုင်းဖြစ်မလားကလဘဲဖြစ်မလားဟိုဒီစီးပွားရေးလုပ်ငန်းနာမည်ဖြစ်မလားဒါပေမဲ့အဲ့ပစ္စည်းတွေကကြတော့တတ်မဲ့ဖြစ်ပါတယ်တတ်မဲ့ပစ္စည်းတွေကိုကျမတို့ခေါ်တာကနှိမ်ချမှုခွဲခြားမှုလို့ပြောလို့တော့မရဘူးဒါပေမဲ့လူတွေအပေါ်မှာဒီနှိမ်ချလို့တဲ့ခွဲခြားလို့တဲ့ဖဲချင်လို့တဲ့ရည်ရွယ်ချက်နဲ့ခေါ်တာမျိုးဆိုရင်မဖြစ်မနေကျမတို့ကစန့်ကျင်ရမယ်ဒါဒီ racism ဒါဒီလူမျိုးရေးခွဲခြားမှုလို့ကျမတို့ပြောရရဒါဒီကလားမှလည်းမဟုတ်ပါဘူးတရုတ်တွေပဲဖြစ်စေဟိုတလောဆိုကျမတို့ကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့အခါမှာတရုတ်နဲ့တူတဲ့လူတွေဆိုရင်ကျမကမ္ဘာပေါ်မှာဟိုရှိနေတဲ့အခြားနိုင်ငံတွေဆိုတော့တရုတ်တွေအပေါ်မှာခွဲခြားလာတာဖဲချင်လာတာမျိုးတွေပေါ့နော်သတိထားလာတာပို့ပြီးတော့ကြောက်ရွံ့လာတာစိုးရိမ်လာတာဟိုကြောက်စရာအဖြစ်မြင်လာတာမျိုးပေါ့နော်ဒါတွေကပို့ပြီးတက်လာတယ်မြန်မာပြည်မှာဆိုလဲနေရာအစုံမှာရခိုင်နေဆိုလဲရခိုင်လို့ခေါ်တာမကြိုက်ဘူးသူတို့အာရကန်လို့ခေါ်ပါဆိုတာမျိုးတွေပို့ပြီးပြောလာကြပြီဆိုတော့ကျမတို့ကဒီလိုမျိုးမတူတဲ့လူတွေရဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေရဲ့အတန်ကိုနားထောင်ဖို့လို့ရတယ်ကိုယ်တိုင်ကကိုယ်တိုင်ကမခံစားခဲ့ရဘူးဆိုပေမဲ့ခံစားနေရတဲ့လူတွေကိုကျမတို့နားလည်ပေးဖို့လို့ရတယ်စာနာပေးဖို့လို့ပါတယ်
ဒါပေမဲ့လည်းဒီလှုပ်ရှားမှုကိုဒေါသတကြီးတုံ့ပြန်ခဲ့ကြသူတွေရှိခဲ့ပြီးသူတို့ရဲ့ရေးသားထားတဲ့မှတ်ချက်တွေမှာလည်းညဉ့်ဉန်းဆက်ဆိုထားတာတွေတွေ့ရတယ်လို့ဆိုပါတယ်အခုလိုသူတို့ရဲ့လှုပ်ရှားမှုကြောင့် နှိမ်ချတဲ့အတိတ်ပဲရှိတဲ့ကလားဆိုတဲ့အခေါ်ဝေါ်ချက်ချင်းပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတာသိပေမဲ့အတိအမြင်တတိပြုမိလာစေရေးအစပထမဖြစ်တယ်လို့ကိုစေလင်းမွန်က VOA ကိုပြောပါရရှင်။